မင်္ဂလာပါအတက်ဆရာအွန်လိုင်းစာဆောင်တစ်ခုကိုလူမှုရေးမီဒီယာမိတ်ဆွေတို့ရဲ့ကျေးဇူးကြောင့်ဖတ်ခွင့်ရပါတယ်နာမည်ကစေးမင်တန်နဲ့မကွေးစေးတက္ကသိုလ်တမက်ကကလူငယ်တွေတာဝန်ယူရေးသားတင်ပြနေတာဇွန်လရဲမှာအတွဲ2အမှတ်1ကိုရောက်နေပါပြီစေးတက္ကသိုလ်ကလောင်ရှင်တွေရဲ့လက်ရာမို့စေးမင်တန်ဆိုလိုက်ပုံရပါတယ်ဇေဝနဲ့တင်းမဟုတ်ဘူးကလောင်နဲ့လဲပြည်သူ့ကျန်းမာရေးကိုစောက်ရှောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့စေးမင်တန်နာမည်ယူလိုက်တာလဲဖြစ်ချင်းဖြစ်ပါလိမ့်မယ်ဘလို့အကြောင်းကြောင့်ဒီနာမည်ယူယူဒီစာဆောင်ကိုမီးစမ်းကြည့်ရင်းကကိုတက္ကသိုလ်လူငယ်တွေအတွက်အတည့်မိတာအမှန်ပါပဲအတည့်ရတာကကိုလူငယ်တွေစာဖတ်နေကြတယ်နိုင်ငံတကာလူငယ်တွေလိုပဲတိုင်းရေးပြည်ရာကိုချင်းချင်းချင်းချင်းစင်စင်စားစားဝေဖန်သုံးသပ်နေကြတယ်နောက်ပြီးကိုတိကိုမြင်မိသမျှတွေကိုတီတီငိမ့်ငိမ့်အေးအေးဆေးဆေးပြောတတ်ဆိုတတ်အောင်အားထုတ်နေကြတယ်ဆိုတဲ့အချက်ကိုသတိထားမိလို့ပါပဲလူငယ်တွေအကြောင်းအတွေးရောက်တိုင်းရှေးကကိုကောင်းဆောင်တွေနဲ့သွားသွားနှိုင်းရှင်မိပါတယ်အထူးသဖြင့်ရှေးတက္ကသိုလ်တက်မက်ကကခေါင်းဆောင်တွေနဲ့ပါမောင်နှုတို့မောင်အောင်ဆန်းတို့မောင်ကျော်ငိမ့်တို့မောင်သိန်းဖေတို့လိုပုံကိုယ်တွေပေါ့သူတို့တွေနိုင်ငံရေးစင်မြင့်ပေါ်ရောက်တဲ့အချိန်မှာအရွယ်ကတကယ့်ငငယ်လေးတွေပါ20ကျော်လေးတွေနိုင်ငံတာဝန်ကြီးကြီးမားမားကြီးယူထားရင်အလုတ်ကြံခံရတော့ဗိုလ်ချုပ်အသက်က32နှစ်ပဲရှိသေးတာတဘိုးကြတဘိုးတဲ့ဗိုလ်ချုပ်နေရမှာဥနုကတက်ပြီးတာဝန်ယူတော့အသက်က40တခြားနိုင်ငံရေးခေါင်းဆောင်တွေလည်းထိုနည်းလကောင်းပါပဲအသက်ရွယ်ကြီးသေးတာမဟုတ်ပါဘူးဒီလိုငငယ်ရွယ်ရွယ်နဲ့ဘာကြောင့်များဥဆောင်နိုင်ပါလဲစာရီဖတ်ခဲ့တာဟာအရေးပါတဲ့အကြောင်းတစ်ကြောင်းဖြစ်မှာပေါ့စာဖတ်တာမှစာအုပ်ထဲကစာတွေမဟုတ်ဘူးလောကကြီးထဲကဘဝစာတွေပညာလောကကသင်ယူရတဲ့စာတွေစုံလို့နေမှာပေါ့အခုမကွေးစိတ်တက္ကသိုလ်ကျောင်းသားတက်မက်ကလူငယ်တွေရဲ့စာကိုဖတ်ရတဲ့အခါမှာရှေးရှေးတက္ကသိုလ်ကခေါင်းဆောင်လူငယ်တွေရဲ့အမူအရာကိုမြင်အောင်ရပါတယ်။ဘဖြစ်လို့လဲဆိုတော့သူတို့စာတွေမှာမျက်မှောက်ခေတ်တိုင်းပြည်ရေးရာတွေကိုတုတ်ထီထားတာ။အဲ့ဒီလိုတုတ်ထီထားတဲ့နေရာမှာလဲထင်ရတွေးထင်ရရေးတာမျိုးမဟုတ်ဘဲဖတ်ထားတဲ့စာတွေကိုအခြေခံပြီးရေးတာတွေ့ရလို့ပါပဲ။မျက်မှောက်တိုင်းပြည်ရေးရာဆိုတဲ့အထက်မှာတက္ကသိုလ်ကိုယ်ပိုင်အုပ်ချုပ်ခွင့်တို့စကိုင်းကျောင်းသားကျောင်းထုတ်ခံရမှုတို့နိုင်ငံတော်နဲ့ဘာသာရေးတို့အဲ့ဒီလိုအရေးအရာအတော်ကလေးစုံပါတယ်အရေးအရာစုံတာတော့ဟုတ်ပါရဲ့ငါသဘောနဲ့ငါတဘောကရေးတာဆိုရင်ဖြင့်တန်ဖိုးထားမိမယ်မဟုတ်ပါဘူးအခုလူငယ်တွေရေးတဲ့အခါမှာကြမ်းလွတ်ကန်လွတ်စာလွတ်ပေးလွတ်ပြောတာမတွေ့မိပါဘူးအချိန်ကုန်ခဲ့ရလို့တစ်ခုလောက်ပဲတာတကပြရရင်တက္ကသိုလ်ကိုပိုင်အုပ်ချုပ်ခွင့်အကြောင်းရေးတာမျိုးဆိုပါတော့250ကျော်အမှောင်ကာလတဲမှာလူလားမြောက်ရတဲ့လူငယ်လေးတွေတက္ကသိုလ်ကိုပိုင်အုပ်ချုပ်ခွင့်အကြောင်းဘယ်မှရေးရရရသိနိုင်ပါမလဲအခုတော့ရေးတဲ့လူငယ်ဆွေသက်စော်ကအင်္ဂလိပ်ဘာသာနဲ့ရေးထားတဲ့ The Challenge of University Autonomy ဆိုတဲ့စာတန်းကိုဖတ်တယ်ပြီးတော့မှကိုယ်နိုင်ငံအခြေအနေတွေနဲ့နှိုင်းယှဉ်စဉ်းစားထားတာပါဒီလိုစာဖတ်တဲ့နောက်တော့စဉ်းစားဆုံးဖြတ်တာအမှားနည်းသွားမှာပေါ့အမှားရှိသွားရင်လဲဆိုးဆိုးရွားရွားအမှားကြီးတွေမဖြစ်တော့ဘူးပေါ့နိုင်နိုင်ချင်းချင်းသူခမင်းနဲ့စာဖတ်ရုံအပြင်စဉ်းစားတတ်ချင်းချင်းတတ်ဖို့ကလည်းအရေးကြီးပါတယ်စာတဲ့ပါတိုင်းအဟုတ်စာတဲ့ပါတိုင်းအမှန်လို့ယူဆလို့ပဲရပါမလဲဖျားရှင်ရဲ့အစုံအမကိုနားယူပြီးကိုပိုင်ညံနဲ့လွတ်လွတ်လပ်လပ်တွေးခေါ်တဲ့အလေးအကျင့်လုပ်ဖို့ဗိုလ်ချုပ်အောင်ဆန်းတိုက်တွန်းခဲ့တယ်လို့ပေါ့စေးမြင့်တန်ကစာရီကိုကြည့်တဲ့အခါပြောသည်မယုံကြားသည်မလက်ခံတတ်တဲ့ရှေးဟောင်းစရိုက်ကယုံထွက်ဖို့စိတ်အားတန်နေတာသတိထားမိပါတယ်တော်ဤမတော်ဤရောဤမရောဤဆိုတာကိုကိုပိုင်ညံနဲ့နှိုင်းချိန်စဉ်းစားနေတာကိုအားရပါတယ်နမူနာတစ်ခုအနေနဲ့ဂျူးဂျူးရဲ့လူမှုပုံသွင်းခံရခြင်းမှအလွဲများဆိုတဲ့စောင်းမားကိုပြကျင်ပါတယ်မြမလူမှုဘဝမှာအယိုးဆွဲအတွေးခေါ်ရီနဲ့ဘောင်းခက်ခံနေကြရတဲ့အဖြစ်ကိုသုံးသပ်ပြထားတာပါကျမတို့လူမှုအတိုင်းဝိုင်းဟာတယောက်စီတိုင်းကိုသူတို့တွေရဲ့အတွေးအမြင်ထင်မြင်ယူဆချက်တွေနဲ့အမြဲတမ်းဘောင်းတွေခက်ပြစ်တတ်ကြတယ်ဒီလိုနေသင့်တယ်ဒီလိုမနေသင့်ဘူးစသဖြင့်ကျမတို့တွေပုံသွင်းခံခဲ့ရတယ်တည်ရနဲ့ဖြစ်ဖြစ်မတည်လို့ပဲဖြစ်ဖြစ်ဟောကျမတို့အလှရောက်ပြန်တော့လေကျမတို့ကိုယ်တိုင်ကသူများတွေကိုထပ်ပြီးပုံသွင်းပြဖို့ကြိုးစားပြန်ရောဒီလိုနီးနဲ့တကယ်လို့အပ်တဲ့အနှစ်သာရဖြစ်တဲ့မေတ္တာတွေကျင်နာခြင်းတွေနားလည်မှုတွေသစ္စာရှိမှုတွေအပြန်အလှန်ယုံကြည်မှုတွေအစားအပေါ်ရဲ့ရုပ်ပိုင်းဆိုင်ရာတွေကိုတက်မက်စရာလို့ထင်လာအောင်ပုံရိပ်ရောင်တွေနဲ့ပြူစားတတ်ကြတယ်တဲ့ K ခေလူငယ်တူဦးရဲ့ခေပေါ်အရေးသားလဲဖြစ်အ내အ내စဉ်းစားထားတဲ့အကြောင်းအရာလဲဖြစ်တော့ရုပ်တရက်နားမလဲရင်သီးခံစေချင်ပါတယ်စဉ်စဉ်စားစားရေးထားတဲ့စာရီဟာစဉ်စဉ်စားစားဖမ်းမှအရသာတွေ့နိုင်တာပါဖတ်ယုံစဉ်းစားယုံအပြင်ကိုကပြန်လေပြောပြတဲ့အခါမှာရင်ကျေးချိန်ငံဖို့လိုအပ်တာပြောစရာမလိုဘူးထင်ပါတယ်အရင်အစိုးရလက်ထက်ဖြစ်ဖြစ်ခုကာလဖြစ်ဖြစ်ဆန္ဒပြပွဲတွေမှာဒေါ်ကြီးမောကြီးပြောနေဆိုနေတဲ့ကြားရရင်စိတ်မသက်မသာဖြစ်ရပါတယ်ဒေါသကရှေ့ဆောင်တော့အကြောင်းအကျိုးအဆက်ဆက်တွေကရွေ့ရွေ့ဆောင်ဆောင်တိမ်တိမ်ပါပါဖြစ်ကုန်တာပါပဲလူရမပေါက်မထိရောက်တော့ဘူးပေါ့စေးပြင်းနိုင်ကစာရီထဲမှာအဲ့ဒီလိုအမှုရာမျိုးအင်မတန်နေပါတယ်စာရေးသူနိုင်မင်းရဲ့ဆောင်းပါးဆိုပါတော့မာစစ်ခွာဒဝေဖန်ရေးဆရာကြီးများတို့လို့ခေါင်းစဉ်ပေးထားပါတယ်မောင်တာနိုးရဲ့အစိုးအမိန့်တချို့ကိုတုံ့ပြန်ထားတဲ့စာပါမောင်တာနိုးနဲ့သဘောချင်းမတိုက်ဆိုင်လို့ရေးထားတာပါပဲဒါပေမဲ့မောင်တာနိုးကိုပုတ်တာခတ်တာမခန်းချင်းအောင်တယောရာမျိုးမလုပ်ပါဘူးမောင်တာနိုးရဲ့စာရဲမှာအားနည်းတယ်လို့သူယူဆတဲ့အချက်တွေကိုပဲထောက်ပြဆွေးနွေးပါတယ်ဒီလိုရင်ကျေးတိမ်မွေးတဲ့အမှုရာမျိုးအမြင်မတူသူတွေကြားမှာထွန်းကားစေချင်ပါတယ်လူငယ်တွေစိုက်ကြပြောကြမဲ့စေမင်းနှံလို့စာလက်ရာတွေဝေးဝေးစီစီပွင့်စေချင်လှပါတယ်စပီးမြင့်ပြီးလူမျိုးတင်ပါစေ